တရုတ်နဲ့ပါကစ္စတန်မဟာမိတ်နှစ်နိုင်ငံဟာနိုင်ငံတကာသဘောတူညီချက်တွေကိုချိုးဖောက်ပြီးစီးပွားရေးနဲ့စံတပ်သုတေသနပူးတွဲလှုပ်ဆောင်နေတယ်ဆိုတဲ့မီဒီယာသတင်းဖော်ပြချက်ဟာအထိပ္ပာယ်မဲ့လှုပ်ကြံဖန်တီးမှုဆိုပြီးနှစ်နိုင်ငံစလုံးကညှင်းဆို့လိုက်ပါတယ်။အသက်အန္တရာယ်ရှိတဲ့ Anthrax တောင်တန်း Virus ပိုးတွေနဲ့ဆက်ဆက်တဲ့သုတေသနစီမံကိန်းအများအပြားလုပ်နေတာအပါအဝင်အလားအလာရှိတဲ့ဇီဝလက်နက်စွမ်းအင်ကိုတိုးချဲ့နိုင်ရေးအတွက်တရုတ်နဲ့ပါကစ္စတန်ဆိုရနေရဟာသုံးနှစ်ကြာသဘောတူညီချက်နဲ့လှုပ်ပတ်ဆောင်ရွက်နေတယ်လို့ Australia သတင်းစာ The Guardian ရဲ့စုံစမ်းဖော်ထုတ်ရေးသားချက်မှာစွပ်စွဲရေးသားထားပါတယ်။ဒီရေးသားချက်ကိုတော့ပြီးခဲ့တဲ့သတင်းမှကဖော်ပြခဲ့တာပါ။ထောက်လှမ်းရေးသတင်းရင်းမြစ်တွေကိုကိုးကားပြီးဖော်ပြထားတဲ့ဒီသတင်းမှာတော့ပါကစ္စတန်မှာလှုပ်ပတ်ဆန္ဒခန်းတွေတည်ဆောက်ဖို့အတွက်တရုတ်ရဲ့သုတေသနဌာန Wuhan Institute of Virology ကငွေကြေးအရရောနည်းပညာအရရောထောက်ပံ့ပေးရလို့ဖော်ပြပါရတယ်။တရုတ်နိုင်ငံ Wuhan သုတေသနတခန်းကနေရောဂါဖြစ်စေတဲ့ပတ်သူချင်းတွေနဲ့ဇီဝဆိုင်ရာချက်လက်တွေကိုဘယ်လိုကန့်သတ်ဆောင်ရသလဲဆိုတာကိုပါကစ္စတန်သိပ္ပံပညာရှင်တွေကိုကြေညာပြည့်ပြည့်လေ့ကျင့်သင်တန်းပေးခဲ့ကြအောင်ပါကစ္စတန်နေနဲ့ကိုဗိုင်းဗိုင်းရပ်စ်ချက်လက်တွေကိုဖော်ထုတ်ဆိုစည်းနိုင်မှုအခုလိုသင်တန်းတွေပေးတာဖြစ်ကြောင်းသတင်းကဖော်ပြပါရတယ်။ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ဒီနိုင်ငံရဲ့ရွေးချယ်နဲ့ဖော်ပြတဲ့အတူရောင်သတင်းစာဖြစ်တယ်လို့ပြောဆိုပြီးဒီသတင်းဖော်ပြချက်ကိုတင်းတင်းနေမှညင်းဆိုပါရတယ်။ပါကစ္စတန်ဆိုင်ရာတရုတ်တန်ရုံကလည်းအော်စတြေးလျမီဒီယာရဲ့ဖော်ပြချက်ဟာလုံးချံဖန်တီးထားတာဖြစ်တယ်လို့ပြောဆိုပြီးရှင်းပြထားပါရတယ်။